Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အတန်ရဲ့2022ခုနှစ်မေလ26ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေ Flying Meter 24 40 51တို့အပြင် Line Meter 190 kHz 1905တို့ကနေဓာတ်ရိုက်ချုံးနေနေပါတယ်ရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းစီစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းထုတ်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့မနေ့သတင်းအစီအစဉ်မှာနိုင်ငံတကာတန်ခတ်မှုတွေကြောင့်အရက်သားအုပ်ချုပ်မှုပြန်လည်ဖြစ်ထွန်းရေးကိုအထောက်အကူဖြစ်လိမ့်မယ်လို့ကုလအထူးကိုယ်စားလှယ် Tom Andrews ကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့
temporary ဆိုတဲ့အနေထားရပဲ temporary ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရေရှည်ရောနည်းနည်းလေးတော့စိုးရိမ်မှုရှိတယ်ပြီးတော့ဒီဟာကဘယ်လောက
်ဒါကတော့အမေရိကရောက်မြန်မာနိုင်ငံသားတွေအတွက် American အစိုးရကခွင့်ပြုလိုက်တဲ့ TPS ယာယီနေထိုင်ခွင့်တက်တန်းစတင်လျှောက်ထားရမှာရင်ဆိုင်ရမယ့်အခက်အခဲတချို့ကိုဆန်ဟိုစီးပြည်နယ်တက္ကသိုလ်ကမြန်မာကျောင်းသားတအူပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါအိန္ဒိယမီဇိုရန်ပြည်နယ်ထဲခိုလုံသွားသူ2000ဝန်းကျင်ရှိနေတဲ့အခြေအနေရခိုင်မြောက်ပိုင်းစစ်ရှောင်စခန်းတချို့လေပြင်းထန်ကြောင့်ပျက်စီးသွားတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်မှုရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြမှာပါရှင်
အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးချက်ချင်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ
် Our colleagues on the ground today repeated their call for an immediate release of dozens of journalists
ဖေဖော်ဝါရီလတရနေ့စစ်တပ်အနာသိမ်းပြီးနောက်ဖမ်းခံထားရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကထပ်မံတောင်းဆိုထားပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနေ့ကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့တုန်းကမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမယ်လေယာဉ်ပေါ်မတက်ခင် Frontier မြန်မာသတင်းလုပ်ငန်းရဲ့သတင်းကမ်းအုပ်ချုပ်မှုအယ်ဒီတာအမေရိကန်နိုင်ငံသားဒန်နီဖင်စတာကိုအနာဒိစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပြီးလက်ရှိအင်းစိန်အချင်းထောင်မှာချုပ်နှောင်ထားကြောင်း Frontier မြန်မာသတင်းဌာနကပြောဆိုထားပါတယ်။ဘာကြောင့်ဖမ်းတယ်လဲဆိုတာကတော့မသိရသေးပါဘူး။အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံမှာဖမ်းခံထားတဲ့သတင်းသမားအနည်းဆုံး88ဦးရှိပြီးဒီထဲက52ဦးကိုအချင်းထောင်မှာဆက်လက်ထိန်းသိမ်းထားဆဲဖြစ်တယ်လို့ကုလသမဂ္ဂကအင်္ဂါနေ့မှာပြောဆိုထားပါတယ်။မေလ12ရက်နေ့တုန်းကတော့ Democratic မြန်မာအသံ DPP သတင်းထောက်ကိုမင်းညိုကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်သုံးနှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။စစ်တပ်ရဲ့လုပ်ရက်တွေကိုသတင်းဖော်ပြနိုင်ရေးမှတ်တမ်းရယူနိုင်ရေးဆောင်ရွက်သူတွေအပေါ်စစ်တပ်ကအကြမ်းဖက်တာတွေသတင်းသမားတွေကိုဖမ်းဆီးတာတွေဟာဆိုရင်မြန်မာနိုင်ငံတွင်လွတ်လပ်စွာဖွင့်ဟပြောဆို권ကိုမကြုံစဘူးတိုက်ခိုက်မှုဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြော권ရကပြောဆိုထားပါတယ်ရှင်။အနာဒိစစ်တပ်အပေါ်နိုင်ငံတကာရဲ့တစည်းတလုံးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာဆိုရင်မြန်မာနိုင်ငံမှာအရသာအုပ်ချုပ်မှုစနစ်ပြန်လည်ဖြစ်ထွန်းလာစေရည်အတွက်အထောက်အကူဖြစ်နိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews က VOA အာရှအစီအစဉ်နဲ့တည်ထံဆက်သွယ်မေးမြန်းမှုမှာပြောပါတယ်။ဆီယနာသိမ်းမှုမှာတာဝန်ရှိသူတွေကမကအနာဒိစစ်ကောင်စီကိုပါအမေရိကန်ကဒဏ်ခတ်အရေးယူလိုက်တဲ့အချက်နောက်အမေရိကန်ဗြိတိန်နဲ့ကနေဒါတို့ကမြန်မာနိုင်ငံဆီယနာတိမ့်မှုမှာတာဝန်ရှိသူတွေအပေါ်တင်းညီတညွတ်ထဲဒဏ်ခတ်ပိတ်ဆို့တာတွေကိုထောက်ပြပြီးမြန်မာလူထုနဲ့အတူရပ်တည်လို့တဲ့နိုင်ငံတွေအနေနဲ့အလားတူတစုတစည်းတဲ့ဒဏ်ခတ်ပိတ်ဆို့မှုချမှတ်ရင်တော့စစ်ကောင်စီအပေါ်အစွမ်းကုန်ဒဏ်ခတ်ပိတ်ဆို့အရေးယူမှုဖြစ်စေနိုင်တယ်လို့ယူဆတဲ့အကြောင်းအထူးကိုယ်စားလှယ် Andrews ကပြောပါတယ်။လက်ရှိမှာတော့နိုင်ငံ40လောက်ကမြန်မာပေါ်မှာစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုချမှတ်ထားပြီးဖြစ်ပါတယ်။မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုမချမှတ်ရသေးတဲ့မြန်မာအပေါ်လက်နက်တင်ပို့မှုတားမြစ်ချက်ကိုမကန့်သတ်လို့တဲ့နိုင်ငံတွေကိုဖော်ထုတ်ပြီးမြန်မာလူထုနဲ့အတူရပ်တည်လာစေရေးတိုက်တွန်းအားပေးနိုင်ကြောင်းလည်းသူကထပ်လောင်းပြောပါတယ
်။ For the international community to step up and take these strong sanctions
မြန်မာလူထုနဲ့အတူရပ်တည်နေပါတယ်ဆိုတာနဲ့မြန်မာလူထုကိုတိုက်ခိုက်နေတဲ့စစ်လက်နက်ပစ္စည်းတွေဝယ်ယူနိုင်စေမယ့် ဘဏ္ဍာငွေကြေးဖြတ်တောက်ရေးကိုအတူတကွဆောင်ရွက်မယ်ဆိုတာကိုရှင်းရှင်းလင်းလင်းပြသဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကပြင်းထန်တဲ့ဓာတ်ခတ်ပိတ်ဆို့မှုချမှတ်ရေးလက်နက်တင်ပို့မှုတားမြစ်ချက်တွေကိုဆောင်ရွက်ဖို့လိုအပ်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်အန်ဒရူးစ်ကတိုက်တွန်းပါတယ်စစ်ကောင်စီကိုနိုင်ငံတကာဘက်ကတညီတညွတ်ထဲဒဏ်ခတ်ပိတ်ဆို့ရေးတိုက်တွန်းအားပေးနေတဲ့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ကအာဏာသိမ်းမှုနောက်ပိုင်းထွက်ပြေးတိမ်းရှောင်ရသူတွေအပါအဝင်နိုင်ငံတွင်းအကူအညီလိုအပ်သူတွေကိုလူသားချင်းစာနာထောက်ကူမှုပေးအပ်ဖို့ကလည်းတိတ်ပြီးအရေးကြီးနေတဲ့အကြောင်းထောက်ပြပြောဆိုခဲ့ပါတယ်ရှင်ကယားပြည်နယ်လွိုက်ကွန်နဲ့ဒီမော့ဆိုမြို့တွေမှာအင်ကာနီကစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီမော့ဆိုမြို့ကရဲစခန်းကို PDF အဖွဲ့ကပစ်တာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာအကြဆုံးရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။
ဒီကံလို့ PDF မှာကတောင်းရောက်တန်ရရပြ။မရောက်သေးဘူး။အခုလည်းထိခိုက်ရှိတယ်။တန်ချက်ကကားနေပြီးပြစ်ခံသူတို့လည်းပြစ်ခံဖြစ်ရလေ။
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းတိုက်ပွဲဖြစ်တာကိုအတည်ပြုပေမဲ့အခြေအနေအသေးစိတ်မသိသေးတဲ့အကြောင်းအင်ကာနီမှာ VOA ကိုပြောပါတယ်။ဒီမော့ဆိုမျိုးကဒေသခံထောင်ချီပြီးအိုးအိမ်ဆွန့်ခွာတိတ်ဆောင်နေကြရပါတယ်။လွိုင်ကော်မျိုးပန်းကန်စစ်ဆေးရေးဂိတ်မှာလည်းတိုက်ခိုက်ကြပါတယ်။လွိုင်ကော်မှာတိုက်ပွဲဖြစ်တယ်လို့အဖမ်းဆီးတွေလည်းရှိတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်
။မနေ့ကတော့သူတို့အင်္ဂါဘက်မှာဖန်စီရမိခဲ့တဲ့လူတွေလည်းကျွန်တော်အင်္ဂါဘက်မှာရှင်းနေတော့ကျွန်တော်ဖန်စီရမိတယ်ကြည့်တယ
်။ရန်ကုန်ပါဝင်ဒေသတချို့မှာတော့အင်ကာနီကပေါက်ကွဲမှုတွေဖြစ်ပါတယ်။ရန်ကုန်ကတင်ကန်းကျွန်း၊ရွှေပြည်သာမြို့နယ်တွေမှာပေါက်ကွဲမှုဖြစ်တယ်လို့ပသိမ်မန္တလေးတို့မှာလည်းအင်ကာနီကပေါက်ကွဲမှုတွေဖြစ်ပါတယ်။ဖောက်ခွဲပစ္စည်းအမျိုးအစားကိုရောဘယ်သူလက်ချက်ဆိုတာကိုပါရှင်းရှင်းလင်းလင်းမသိရပါဘူး။ကချင်ပြည်နယ်ဟိုမျိုးထွက်ကုန်းတရာနဲ့အင်ကာနီကမိုင်းခွဲဖျက်ဆီးခံရလို့ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့အင်ကာနီမှာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုဆွေးနွေးကြပါတယ်။
They discussed the plight of the Rohingya people, the situation in Myanmar.
Bangladesh ကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့တွေ့ဆုံပြီးရိုဟင်ဂျာတွေရဲ့အခက်အခဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအပါအဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌရဲ့ပြောခွင့်ရ Brendan Barma ကအင်ကာနီကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါစစ်တပ်အာဏာသိမ်းတာကြောင့်မတိမငြိမ်ဖြစ်နေတာနဲ့အတူပဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကြောင့်ရိုဟင်ဂျာတွေထပ်နေပြန်ရေးလုပ်ငန်းစဉ်မရေမရာဖြစ်နေတဲ့အပေါ်စိုးရိမ်နေလို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဆွေးနွေးခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့လည်းတီးတန့်တွေ့ဆုံပြီးရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါတယ်။
In that speech, he commended Bangladesh for offering shelter and protection to the Rohingya fleeing.
ချက်ခိုင်ပြည်နယ်မှာဖိနှိပ်မှုတွေ၊ဆိုးရွားလာတဲ့ပြစ်မှုကျူးလွန်ခံရမှုတွေကနေထွက်ပြေးကြရတဲ့လူဝင်ကြတွေကိုခိုလွန်ခွင့်ပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုကျေးဇူးတင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်အစိုးရရဲ့နိုင်ငံခြားရေးဝန်ထမ်းလေ့ကျင့်ရေးဌာနမှပြောတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တယ်လို့လည်းပြောခွင့်ရ Brendan Barma ကပြောဆိုခဲ့တာပါရိုဟင်ဂျာဒုက္ခသည်တိမ့်ချီခိုလုံနေတဲ့ကောက်ဆက်ပစားကဒုက္ခသည်စခန်းကိုဗုဒ္ဓဟူးနေ့မှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားတောရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံဖို့လဲစီစဉ်ထားပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပေမဲ့လည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူး။
ပြန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲစရာကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိလာတဲ့လူခွေရန်တွေ့ဆုံမှုရှိနေပါတယ်။ဆမ်မူထက်တီခုနှစ်နိုင်ငံ G7 ဖွဲ့ရဲ့ဗြိတိန်နိုင်ငံကစီအိုဝဲနဲ့မြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO ရဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆယ်မြို့တော်ကစီအိုဝဲတွေတက်ရောက်ဖို့စီစဉ်ထားတဲ့သမ္မတဘိုင်ဒန်ရဲ့ပ ပထမဆုံးနိုင်ငံကခီးစင်မှာရုရှားသမ္မတနဲ့ပါဇွန်လ16ရက်နေ့တွေ့ဆုံမှုဖြစ်ဆွဲစီစဉ်ခဲ့တာဖြစ်တဲ့အကြောင်းလဲအင်ဂျူရောကအင်္ဂါနေ့မှာပြောဆိုလိုက်တာပါ
The leaders will discuss the full range of pressing issues as we seek to restore predictability and stability to the U.S.-Russia relationship.
American and Russia ဆက်ဆံရေးမှာကျူတင်ခံမှန်းတွက်ချက်နိုင်ပြီးပြည်ညင်မှုရှိတဲ့ခြေအနေမျိုးပြန်ရောက်ဖို့ American ကလိုလားနေတာကြောင့်ခေါင်းဆောင်နေရာတွေ့ဆုံရမှာအရေးကြီးတဲ့ကိစ္စတော်တော်များကိုဆွေးနွေးမှာဖြစ်ပါတယ်လို့အင်ဂျူရောပြောဝင်ရဂျန်ဆာကီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။သမ္မတဘိုင်ဒန်ဆိုရ3လတက်တန်းအတွင်းဒုတိယအကြိမ်ဖြစ်ရုရှားဆိုရတာဝန်ရှိသူတွေကိုအမေရိကန်ကအရေးယူတန်ခတ်ဖို့စီစဉ်နေချိန်ဧပြီလထဲမှာတုန်းကရုရှားသမ္မတနဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာသမ္မတဘိုင်ဒန်ကတွေ့ဆုံမှုပထမဆုံးချိန်ကန့်လန့်ခဲ့တာပါသမ္မတဘိုင်ဒန်ကရုရှားသမ္မတနဲ့ဆက်ဆံရမှာတော့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့တော့မတူပါဘူးသမ္မတဟောင်းထရန့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာသူနိုင်ရအောင်ရုရှားကကူညီခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်ကိုမကြာခဏပယ်ချလို့ရှိပါတယ်သမ္မတဘိုင်ဒန်ကတော့2020ပြည်နှစ်ရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်စုပတ်မှုရှိတယ်ဆိုပြီးထောက်လိုင်းရေးသတင်းတွေကိုအခြေခံဆွဆွဲကြတာပါဒါမှလည်းသမ္မတဘိုင်ဒန်တာဝန်ယူပြီးတိတ်မကြခင်မှာပဲနျူကလ িয়ার လက်နက်ထိန်းချုပ်ရေးနှစ်နိုင်ငံသဘောတူညီချက်တက်တန်းကုန်နေတာကို၅နှစ်တက်တန်းတူကိုရုရှားသမ္မတနဲ့သဘောတူခဲ့ကြပါတယ်ဣဇရဲလ်နဲ့ဟားမတ်စ်ကပြစ်ခတ်ရဆက်လက်ပြီးတဲ့နောက်ဂါဇာဒေသကပါလက်စတိုင်းတွေကိုအကူအညီပေးဖို့အမေရိကန်ကွန်ဂရက်စ်တို့ထံကဒေါ်လာ85သန်းတောင်းခံမှာဖြစ်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်ပါလက်စတိုင်းသမ္မတမာခ်မော့အဘတ်စ်နဲ့ရမ်လာမြို့မှာအင်္ဂါနေ့ကတွေ့ဆုံပြီးတဲ့နောက်ဝန်ကြီးဘလင်ကင်ကအကူအညီပေးရေးအစီအစဉ်ကိုပြောဆိုလိုက်တာပါနောက်ဆုံးဖြစ်ခဲ့တဲ့ပရိပကတ်တွေဟာဖြစ်ရှင်းဖို့လိုအပ်နေတဲ့ပြဿနာကြီးတွေရှိနေတယ်ဆိုတော့ကိုပြသတဲ့လက္ခဏာဖြစ်ပြီးနောက်ထပ်မဖြစ်အောင်လုပ်ဖို့လိုနေတဲ့ကိစ္စတွေကိုဆွေးနွေးဖြစ်တဲ့အကြောင်းလဲဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်ပြစ်ခတ်ရဆက်လိုက်တဲ့အပေါ်ကြိုးဆိုပေမဲ့လုံလောက်မှုမရှိသေးသလိုလမ်းကြောင်းမှန်ကိုဥတည်နိုင်အောင်ကြိုးစားကြရမှာဖြစ်ကြောင်းလည်းသတိပေးခဲ့တာပါအရင်သမားအောင်ဒေါ်နယ်ထရန့်လက်ထက်2019ခုနှစ်ကပိတ်ပစ်ခဲ့တဲ့ဂျေရုဆလင်ကအမေရိကန်ကောင်စီရုံးကိုပြန်လည်ဖွင့်လှစ်မှာဖြစ်ကြောင်းလည်းပြောဆိုလိုက်ပါတယ်အမေရိကန်ကပါလက်စတိုင်းတွေနဲ့ထိတွေ့ဆက်ဆံမှုတွေအားပေးကူညီမှုတွေလုပ်ရမှာကောင်စီရုံးပြန်လည်ဖွင့်လှစ်တာအရေးကြီးတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်ကရီယိုကပေးတဲ့အကူအညီဖြင့်ဒေါ်လာ5000ကျွန်းနဲ့ကုလသမဂ္ဂရဲ့စာနာမှုကူညီပေးရေးလုပ်ငန်းတွေအတွက်ဒေါ်လာ32သန်းကျော်ပေးရမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကကြေညာခဲ့ပါတယ်။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူထားတဲ့အီရန်နျူကလ িয়ার ဆိုင်ရာစာချုပ်မှာအမေရိကန်ပြန်လည်ပါဝင်လာရေး၅ချိန်မြောက်ဆွေးနွေးမှုတွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာအင်္ဂါနေ့ကစတင်လိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုနောက်ထပ်တစ်လစောင့်ကြည့်အကဲခတ်ဖို့ကုလသမဂ္ဂအနုမြင့်စွမ်းအေဂျင်စီ IAEA နဲ့သဘောတူညီမှုရခဲ့ပြီးနောက်တစ်ရက်မှာပဲဆွေးနွေးမှုတွေပြန်ဆက်လိုက်တာပါဆွေးနွေးမှုတွေမှာအမေရိကန်ကတိုက်ရိုက်ပါဝင်မှုမရှိပေမဲ့ပြီးခဲ့တဲ့ဆွေးနွေးမှုတွေအတွင်းအမေရိကန်ရဲ့ UN နိုင်ငံဆိုင်ရာအထူးကူဆဲရော့မာလီဟာဗီယက်နမ်မြို့မှာရှိနေပြီးဆွေးနွေးပွဲမှာပါဝင်ကြတဲ့ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နိုင်ငံတွေကကိုယ်စားလှယ်နဲ့ဆက်ဆံပြောဆိုနေတာဖြစ်ပါတယ်ရုရှားကိုယ်စားလှယ်မီခိုင်အူရီယာနော့ဖ်ကတော့ဆုံးဖြတ်ချက်တရရရှိဖို့နှိစက်နေပြီးဗီယက်နမ်မြို့ကဆွေးနွေးမှုတွေဟာဒီချိန်နောက်ဆုံးဖြစ်နိုင်တယ်လို့လည်းလုပ်ငန်းအကောင့်တွေပေါ်ရေးပူးတွဲကော်မရှင်ရဲ့အင်္ဂါနေ့စီးပွားဝယ်ပြီးမှပြောဆိုလိုက်တာပါအီရန်ကိုယ်စားဒုတိယနိုင်ငံခြားရေးဝန်ကြီးအဘက်စ်အကာချီကလည်းပြီးခဲ့တဲ့ဆွေးနွေးမှု၄ချိန်အတွင်းတိုးတက်မှုတွေရှိခဲ့ပြီးဒီချိန်ဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်းအီရန်နိုင်ငံပိုင်ညွှန်ပြသံကြားကိုပြောဆိုထားပါတယ်အမေရိကန်ထုတ်ကိုယ်စားလှယ်မာလီကတော့ပြီးခဲ့တဲ့ဆွေးနွေးမှုတွေဟာတိုးတက်မှုတွေနဲ့အထိပ္ပယ်ရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့လုံခြုံရေးတွေအများအပြားကျန်ရှိနေသေးတဲ့အကြောင်းလည်းတင်းလာနေတော့မှာပဲပြောဆိုထားပါတယ်။ကိုဗစ်ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့မူလဆင်းရဲကိုပွင့်လင်းနေတာမှရှိရှိနောက်တစ်ချိန်စုံစမ်းစစ်ဆေးဖို့အမေရိကန်ကျန်းမာရေးဝန်ကြီးကကမ္ဘာကျန်းမာရေးအဖွဲ့ WHO ကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်
။ Phase 2 of the COVID origin study must be launched with terms of reference.that are transparent, science-based, and give international experts the independence to fully assess the source of the virus and the early days of the outbreak.
COVID-19 yoga kusamu satin ngere soban kalane transpo satin twishi ya niyari ma lulu lele song san kwe pyu bi pwin lin myin ta mu shi shi taipan ni cha cha a che let de ko a che kan ne song san sit sin mu ri dutiya sin that lou ya ba lai me lo WHO phaw wan nangan ye ဝန်ကြီးအဆင့်နှစ်ပတ်လည်အစည်းအဝေးမှာအမေရိကန်ကျန်းမာရေးဝန်ကြီးဇာဗီယာပါဆရာကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ကျန်းမာရေးဝန်ကြီးကတရုတ်နိုင်ငံကိုတိုက်ရိုက်ရည်ညွှန်းပြောဆိုမသွားပေမဲ့တနင်္ဂနွေနေ့ထုတ် Wall Street Journal မှာတော့တရုတ်နိုင်ငံမှာ ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုပထမဆုံးအချိန်အတည်ပြုခဲ့တဲ့အချိန်ထက်တလားဆော့ပြီးနိုဝင်ဘာလထဲမှာဗိုင်းရပ်စ်ပိုးမွားပေရဆိုင်ရာဝူဟန်တက္ကသိုလ်ကတရုတ်ပညာရှင်၃ရွာဟာဆေးရုံတက်ကုသမှုခံယူခဲ့ရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကိုကူးကားပြီးဖော်ပြခဲ့တာပါ။အမေရိကန်သမ္မတအင်ဗီယိုချမ်းမကြီးဆိုင်ရာအကြံပေးကူးစက်ရောဂါထိတ်တန့်ပညာရှင်ဒေါက်တာအန်တိုနီဖောက်ချီကတော့ကိုရိုနာဗိုင်းရပ်စ်ပိုးဟာသဘာဝအတိုင်းပေါ်ပေါက်လာတယ်လို့လက်ခံမှုခက်ခဲကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေထပ်လုပ်ဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်။၂၀၁၉ခုနှစ်ဒီဇင်ဘာလမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့တဲ့ပြည်နိုင်ငံဝူဟန်မြို့ကို WHO ဦးဆောင်တဲ့အဖွဲ့ကသတင်းလေးပတ်ကြာတောရောက်စုံစမ်းခဲ့ပြီးနောက်မလထဲမှာပဲတွေ့ရှိချက်တွေကိုတရုတ်သိပ္ပံပညာရှင်တွေနဲ့အတူပူးတွဲကြေညာချက်ထုတ်ပြန်ထားတာပါ။ဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့ပုံစံနဲ့ပြည်နိုင်ငံကပူးဟောဆောင်ရွက်မှုတွေအားနည်းချက်တွေရှိခဲ့တဲ့အပေါ်အမေရိကန်နဲ့တခြားနိုင်ငံတွေကစိုးရိမ်တဲ့သဘောထားတွေပြောဆိုထားကြပါတယ်။ဗိုင်းရပ်စ်ပိုးရဲ့စစ်မြစ်ကိုသိရှိနိုင်အောင်နောက်ထပ်လေ့လာမှုတွေလုပ်ဖို့လိုအပ်ကြောင်းဒူလေးချိုရဲ့အတွင်းရေးမှူးချုပ်တီထရိုဆက်နိုဂေဘရီယေဆုစ်ကိုလည်းလက်ခံထားပါတယ်ခင်ဗျာ
။ပုတ်တပူနေနေခင်တဲ့အစီအစဉ်ကိုမတ်တန်ကီခထိုင်နဲ့ကိုအောင်နေဦးတို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းပေးပို့ချက်တင်တဲ့သတင်းလွှာတွေကိုနားဆင်ရမှာပါ။အစီအစဉ်အစပိုင်းမှာကြားခဲ့ရတဲ့အမေရိကရောက်မြန်မာနိုင်ငံသားတွေအတွက်အမေရိကန်အစိုးရကခွင့်ပြုလိုက်တဲ့ TPS ယာယီနေထိုင်ခွင့်တက်တန်း18လကိုရှောက်ထားလို့ရတဲ့အခြေအနေကိုအခုအပြည့်အစုံတင်ပြမှာပါ။အင်္ဂါနေ့မေလ25ရက်နေ့စတင်ရှောက်ထားသူတွေထဲမှာမြန်မာကျောင်းသားတချို့လည်းပါပါတယ်။ဆန်ဟိုစီပြည်နယ်တက္ကသိုလ်မှာ graphic design ဘာသာရပ်ကိုလေ့လာနေတဲ့ကိုစောမင်းခန့်ကတော့ TPS အတွက် American အစိုးရရဲ့ခွင့်ပြုချက်ကိုကြိုဆိုပေမဲ့ရှောက်လွှာအတွက်သတ်မှတ်ထားတဲ့ငွေကြေးကြောင့်အခက်အခဲတချို့ရှိနေတယ်လို့ VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီလိုမျိုးဟာယာယီနေထိုင်ခွင့်ပေးတာကိုကြိုဆိုတယ်။ကြိုဆိုသလိုပဲဒီအခု temporary ဆိုတဲ့အနေထားအရပဲ temporary ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရေရှည်ရတော့နည်းနည်းလေးတော့စိုးရိမ်မှုရှိတယ်ပြီးတော့ဒီဟာကဘယ်လောက်ထိဟိုကျွန်တော်တို့ကုန်ကြစရိတ်တွေပါတယ်ကျွန်တော်တို့သေချာကြည့်လိုက်တဲ့အခါကျတော့ဘယ်လိုဖြစ်နေလဲဆိုရင် work permit နဲ့လျှောက်တဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့14နှစ်ကနေ65နှစ်ကိုဆိုရင်545ကျပ်လောက်ရှိတယ်ဆိုတော့လေအဲ့ဒါကျွန်တော်တို့ចောင်းသားတွေအနေနဲ့အခက်ခဲတော့ရှိမယ်လို့တော့ထင်တယ် work permit မပါဘဲနဲ့ဆိုရင်တော့မှတော့ဒီဖွန်ပြေကရေပြီးတော့ဒီလက်ပွေဘာဘိုင်ယိုမက်ထရစ်နှိခါရေနဲ့ပါပါဆိုရင်135ကျပ်ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့ဒါလေးတွေကြောင်းသားတွေအနေနဲ့ဘယ်လိုပြောမလဲအခက်အခဲရှိလို့ရှောက်ရတဲ့နေရာမှာတော့ဒီဟာအခက်အခဲလေးရှိမယ်လို့တော့ကျွန်တော်မြင်တယ
်တစ်ဖက်မှာလည်းအမိမြေကဆေးရနာတိန်ဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအဝေးကနေကူညီပံ့ပိုးတဲ့လှုပ်ရှားမှုတွေမှာပါဝင်နေတဲ့သူ့လိုကြောင်းသားတွေအတွက်ယာယီနေထိုင်ခွင့်တက်တန်းလုံလောက်မှုရှိပါမလားဆိုတာကိုစိုးရိမ်မိတယ်လို့ကိုစောမင်းခန့်ကဆိုပါတယ
်။ဆရာနာသိန်းစန့်ကျင်ပွဲတွေမှာပါဝင်ပြီးတော့တက်ကြွတော့လှုပ်ရှားနေတဲ့ကြောင်းသားတွေအတွက်ဆိုရင်ကတော့ဒီဟာကကျွန်တော်တို့အမြင်ကတော့မလုံလောက်ဘူးမြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဒီစစ်ကောင်စီကဘလောက်ထိရည်ရှည်သွားမလဲဆိုတာကိုလည်းကျွန်တော်တို့ဘက်ကစိုးရိမ်မှုလေးတော့ရှိရပါဘူးသိမလား။ဟိုဒီကာလဒီ temporary ပို့တဲ့ TPS ပေးထားတဲ့ကာလကြော်ွားတဲ့လွန်ွားတဲ့ကာလမှာဘာဖြစ်လာနိုင်မလဲဆိုတာကျွန်တော်တို့မသေးချာမရေရာတာတော့အားနည်းချက်လေးရှိရပါတော့
ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးရရှိရေးအတွက်အမေရိကန်ရောက်မြန်မာကျောင်းသားတက်ဦးနေနဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့သူကပြောပါတယ်။အာနာသိန်းစစ်တပ်ရဲ့အင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံကိုပြန်လို့မရဖြစ်နေသူတွေအတွက် TPS ယာယီနေထိုင်ခွင့်တက်တန်းတိုးမြှင့်ပေးဖို့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့မက်ရှလာအစောပိုင်းတွေ့ဆုံရမှာမေတ္တာရက်ခံခဲ့တာပါ။အခုလိုအမေရိကန်အစိုးရကစတင်လျှောက်ထားဖို့ခွင့်ပြုလိုက်တဲ့အတွက်သက်မှတ်ချက်နဲ့အကျုံးဝင်နေတဲ့မြန်မာနိုင်ငံသားမြည်သူမဆိုလျှောက်ထားတင်တယ်လို့လည်းဦးထင်လေးအောင်က VOA ကိုပြောပါတယ
်ကျွန်တော်တို့လျှောက်တင်တယ်လို့ထင်ပါတယ်ဗျဘသူမဆိုပေါ့နော်ဟော CDM ဝင်ထားတဲ့ဝန်ထမ်းတွေရောဟောမြန်မာနိုင်ငံသားမြန်မာနိုင်ငံနေပြီးတော့အမေရိကမှာရောက်နေတဲ့လူတွေရောကျောင်းသားအဖြစ်နဲ့ရောက်နေတဲ့လူတွေရောဘသူမဆိုလျှောက်လို့ရပါတယ်သူကလေဆိုတော့အဲ့ဒါကိုလျှောက်တင်တယ်လို့တော့ကျွန်တော်တို့မြင်ပါတယ်အဲလျှောက်လို့ဟိုဟိုလျှောက်လို့လဲဘာမှကိုယ်တိုင်နဲ့တော့မှမျိုးမရှိပါဘူး။ तू ကတစ်နှစ်ခွဲအဲဟိုတစ်နှစ်ခွဲနေထိုင်ခွင့်ဒီမှာပေးတော့မှဖြစ်ပါတယ်။လိုအပ်လာလို့ရှိရင်လည်းသူတို့တက်တန်းထပ်တိုးဖို့လဲကျွန်တော်တို့ကတိုက်တွန်းတော့ဖို့ရှိပါတယ်ဗျ။
အမေရိကန်ဒေသစုမှာ2021ခုနှစ်မတ်လ17ရက်နေ့အထိနေထိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေ TPS ရှောက်လွှာအတွက်အကျုံးဝင်မှာဖြစ်တယ်လို့မတ်လ12ရက်နေ့ကထုတ်ပြန်တဲ့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအနှံ့အပြားမှာအရက်သားတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းနေတာကြောင့်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနက Temporary Protected StatusTPS လို့ခေါ်တဲ့ယာယီနေထိုင်ခွင့်တက်တဲ့တိုးပေးလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်။နိုင်ငံတကာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေချိန်တဘာဝဘေးရန်တွေရဲ့ဖြစ်ပွားနေချိန်နဲ့တာမန်ထက်လွန်ကဲတဲ့အခြေအနေတရရဲ့ကြားရောက်နေချိန်မှာအမေရိကန်ပြည်ထောင်စုကနေထာနေပြန်ဖို့အခက်အခဲရှိနေတဲ့အဲ့ဒီနိုင်ငံသားတွေအတွက် TPS ယာယီနေထိုင်ခွင့်တက်တန်းတိုးပေးတဲ့အစီအစဉ်ကိုအမိမြေလုံခြုံရေးဝန်ကြီးကဆုံးဖြတ်သတ်မှတ်ပေးလိမ့်ရှိပါရဲ့ရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်တွေကိုဆက်လက်နားဆင်နေပါတယ်။အခုတော့ရန်ကုန်ကသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ဆက်မှာပါ။ချင်းပြည်နယ်ရဲ့လက်တလောဖြစ်ပွားနေတဲ့ကြိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရဲ့ထွက်ပြေးတိမ်းရှောင်သူတွေပိုးပြီးများလာတဲ့အတွက်အခုဆိုစုစုပေါင်း2000ဝန်းကျင်ရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းလူခွေရေးအဖွဲ့တစ်ခုကပြောပါတယ်။မင်းတက်ဖလန်တီးတိမ်စတဲ့မြို့တွေကနေအိန္ဒိယနိုင်ငံဘက်ထွက်ပြေးသူတွေများနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမောင်အောင်ကပြောပြမှာပါရှင
်။ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားလက်တလောဖြစ်နေတဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်သွားသူအရေအတွက်ဟာတောင်ကနန်းရှိသွားပြီလို့မီဇိုရန်အခြေစိုက်ချင်းအရက်ဖက်အဖွဲ့တွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမီဇိုရန်ပြည်နယ်ဘက်ထွက်ပြေးကြသူထောင်ကနန်းလောက်ပဲရှိခဲ့ပေမဲ့ဧပြီလကစခဲ့တဲ့ချင်းပြည်နယ်တွင်တိုက်ပွဲတွေကြောင့်တောင်းနေချီထွက်ပြေးနေတာလို့ချင်းအရက်ဖက်အဖွဲ့အစည်းများတာဝန်ခံဆလိုင်းခင်မောင်ကပြောပါဗျ။အထက
်ကတိတ်ကုန်ဖြစ်ခင်မှာနှစ်ထောင်ဝန်းကျင်လေးရှိတယ်။ဆိုတော့အဲ့ဒီတိတ်ကုန်ဖြစ်ခင်မှာ MP တွေဟောပြီးပါတယ်။၁၂ယောက်လောက်ပါတယ်။ဆက်တော်အမတ်တွေပေါ့။ဆိုတော့ဒီတိတ်ကုန်ဖြစ်ခင်မှာအရွာလက်အစုလိုက်ပုံလေးတို့ထက်ပြီးကြတော့အဲ့လိုလူများတာဖြစ်တယ်ဒီစရမဆူရရဲ့ data ရတော့15400ဖြစ်တယ်သူတို့အရင်မှမထည့်ထားတဲ့လူတွေများကြည့်ရှိနိုင်တယ
်ထွက်ပြေးတင်းရှောင်သူတွေထဲမှာလူငယ်အများအပြားပါဝင်ကြောင်းကိုမီဇိုရန်အခြေစိုက်ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယညွှန်ကြားမှုစလိုင်းစာအုပ်လျှံက VOA ကိုပြောပါတယ
်အာသူတို့အဆူရဖက် list ရတဲ့ဟာတတောင်းခွဲပေါ့နော်တတောင်းလို့လေးဆုံးရှိနေတဲ့အခုမီဇိုရန်ဖက်ကိုရောက်နေတဲ့လူတွေလေဖြစ်နေမှာပိုကြီးလေလေလူရပူကြောက်လည်းလေဆက်ပြီးတင်းချောင်းလေဖြစ်နေတော့အခုနောက်ပိုင်းမှာရောက်လာတဲ့လူတွေကတော့ဒီဤသားစုကြီးဖြစ်ဖြစ်လို့ကြောက်လန့်ပြီးတော့ထပ်ပြေးတာလေဤသားစုလိုက်ဖြစ်တယ်လို့လူငယ်တွေတော်တော်များတယ
်ချင်းပြည်နယ်နဲ့ကပ်နေတဲ့မီဇိုရန်ပြည်နယ်ဘက်ကိုအစောပိုင်းတင်းချောင်းသူတွေထဲမှာချင်းပြည်နယ်တဲကဖလန်းမျိုးတီးတိမ်မျိုးနဲ့စကိုင်းတိုင်းကလေးမျိုးကရဲတပ်ဖွဲ့ဝင်အများအပြားပါတယ်လို့ဒေတာအခြေစိုက်သတင်းဌာနတချို့ကဖော်ပြပါတယ်ရဲဝင်နဲ့စုစုပေါင်း900လောက်ရှိလိမ့်မယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်အိန္ဒိယမဏိပူပြည်နယ်ဘက်လဲတင်းချောင်ကြသူတွေလည်းရှိနိုင်ပေမဲ့အဲ့ဒီဘက်ကအချက်အလက်တွေကတော့ရနိုင်မှုခရင်ကြောင့်ကိုချင်းအဖွဲ့အစည်းတချို့ကပြောပါတယ်ဒါပေမဲ့အများစုကတော့မြန်မာနဲ့အရှေ့ကီလိုမီတာ900ကျော်နယ်နိမိတ်ချင်းထိစပ်နေတဲ့မီဇိုရန်ပြည်နယ်တဲပဲခိုလုံကြတာပါမြန်မာဘက်ကထွက်ပြေးလာသူတွေကိုလက်ခံဖို့မခံဖို့နဲ့ပတ်သက်ပြီးအိန္ဒိယဗဟိုအစိုးရနဲ့မီဇိုရန်ပြည်နယ်အစိုးရကြားသဘောထားမတူညီကြပါဘူး။ဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာဘက်ကခေါ်လုံသူတွေကိုဆက်ပြီးလက်ခံထားပါတယ
်။ဒီဗဟိုအစိုးရအဲ့နယ်ပေါ့နော်။ refugee တွေကိုလက်မခံထားအောင်ဟိုသူတို့က instruction ပေးထားတယ်။မီဇိုရန်ဘက်ကချင်းမနီပူရက်ကချင်းသူတို့အစိုးရကတော့သူတို့အဲ့ဒါမလုပ်ဘူးဆိုပြီးတော့နင်းပေးထားတယ်။ဝင်လာတဲ့လူတွေကတော့ဟိုမတားဘူးပေါ့။လက်ခံပေးဖို့ပေါ့နော်ပြီးတော့အထောက်ပံ့နေလေပေးဖို့အဲ့ဒါအိန္ဒိယဘူဆူရအနေနဲ့တော့ခုအချိန်ချီတော့ညံ့ချတော့သူတို့ဥရောပသိမ်းတာမရှိသေးဘူ
းစစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နင်းမှုတွေကြောင့်ဘေးလွတ်ရာထွက်ပြေးလာတဲ့မြန်မာပြည်သူတွေဟာမီဇိုရန်ပြည်နယ်ဘက်မှာခိုလုံခွင့်ရတဲ့အကြောင်းကိုပြည်နယ်ဝန်ကြီးချုပ်ဇော်ရမ်တန်ဂါကဗဟိုအစိုးရကိုစာပေးပို့ပြီးတောင်းဆိုခဲ့တာပါအိန္ဒိယမီဇိုရန်ပြည်နယ်ထဲရောက်လာတဲ့မြန်မာနိုင်ငံသားတွေကိုအဲ့ဒီမှာရှိတဲ့လူမှုရေးအသင်းအဖွဲ့တွေကအဓိကကူညီပေးနေပြီးစာဝတ်နေရေးနဲ့ကိုဗစ်ရောဂါကာကွယ်ရေးအတွက်လည်းလှုပ်ဆောင်ပေးနေကြပါတယ်။ချင်းပြည်နယ်မင်းတပ်မှဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးကန်90ရာခိုင်နှုန်းလောက်ဘေးလွတ်ရာထွက်ပြေးနေကြရပါတယ်။တချို့ကတော့တောင်တွေပေါ်မှာပုန်းရှောင်နေကြတယ်လို့တချို့ကအနာဂတ်မျိုးတွေခရီးရန်ဖျားเจ้าတွေကပြင်ဆင်ထားတဲ့ယာယီဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြပါတယ်။မင်းတပ်မျိုးနယ်တွေကယာယီစခန်းတွေမှာလာရောက်ခိုးလုံသူ9000ကျော် စမီးမျိုးနယ်ကယာယီစခန်းကိုရောက်လာသူ3000ကျော်ရှိတယ်လို့စခန်းတစ်ခုကတာဝန်ခံကပြောပါတယ်
။သူတို့ဒီမင်းသားမျိုးထဲမှာတော့အ ਨੇ ချုံပဲကြံမယ်လို့ထင်ပါတယ်။အာတကြီးရေအိုဒီပေါ့လေကြံမယ်။စုစုပေါင်းလူကြီးရဲ့ဆယ်ရာခိုင်နှုန်းလောက်ပဲကြံမယ်လို့ထင်ပါတယ်။အိန္ဒိယကိုသွားတဲ့ဟာကြတော့ဒီမြောက်ပိုင်းဘက်ကပြည်သူတွေကတော့ပိုများမယ်ပေါ့လေ။
မင်းသားမျိုးကနေရဆုံးခွာထွက်ပြေးခဲ့တဲ့ပြည်ဝင်ဒုက္ခတွေတချို့ကတော့နီးစက်ရာဆွေမျိုးသားချင်းအိမ်တွေမှာခိုးလုံနေကြရတယ်လို့သိရပါတယ်ခင်ဗျာ
။ကိုရဲမော်အောင်ပါရှင်။ဗုဒ္ဓဘုရားနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလေပြင်းတိုက်ခိုက်မှုအခြေအနေကိုကြည့်ကြရအောင်ပါ။ဒီလေပြင်းတိုက်ခိုက်မှုကြောင့်ပြည်ရင်းဒုက္ခတွေစခန်းတချို့ကနေအိမ်တွေပျက်စီးသွားကြပါတယ်။မြောက်ဦးမြို့နယ်စင်မောကိုင်စပေးဒုက္ခတဲ့စခန်းမှာတော့နေအိမ်တရာကျော်လောက်ပျက်စီးသွားပြီးကြောက်တော်နဲ့မြေပုံမြို့နယ်မှာရှိတဲ့စပေးဒုက္ခတဲ့စခန်းတွေမှာလည်းနေအိမ်တချို့ပျက်စီးသွားခဲ့တာပါရခိုင်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင
်ရခိုင်ပြည်နယ်ဘက်ကိုဝင်တိုက်တဲ့ Yas ဆိုင်ကလုန်းမုန်တိုင်းအရှင်ကြောင့်ရခိုင်ပြည်နယ်မှာမေလ24ရက်နေ့ကစပြီးတော့လေပြင်းတိုက်ခတ်ခဲ့တာကြောင့်မြောက်ဦးမြို့နယ်အတွင်းစင်မောကိုင်စစ်ပေးဒုက္ခသည်စခန်းမှာလည်းနေအိမ်တရာကျော်လောက်ပျက်စီးသွားတယ်လို့စခန်းတာဝန်ခံဦးညီပုကပြောပါတယ်
။အိမ်ခြေကတော့စုစုပေါင်းကတော့138လုံးလောက်တော့ဒီအခေါအမိုးဟောင်တွေမှာပြွင့်သွားပေါ့။လုံးဝဒီအခေါမိုးတွေပြွင့်သွားတဲ့အိမ်တွေတော့ရှိတယ်။သူတို့ကျတော့နေလို့မရဘူး။ဒီအိမ်တွေမှာတက်ပြီးဝင်ပြီးတော့နေကြတယ်သူတို့တွေကျတော့။အခက်အခဲရှိတာကတော့အဲ့ဒီအမိုးကရလို့ပေါ့ကွာ။ဘုရင်လေးလေးတိုက်တော့ဒီအမိုးတွေပါတယ်အကုန်လုံးပြွင့်ထွက်။ဒီခေါပုတ်တွေပါတယ်အကုန်လုံးပြွင့်သွားတော့ဘွေပါရွာမောင်လဲစိုးရိမ်နေရတဲ့လူတွေက
စစ်ပေးဒုက္ခသည်စခန်းမှာလူဦးရေ4000နီးပါးနေထိုင်ကြတာဖြစ်ပြီးမြောက်ဦးမြို့နယ်၄မြို့ချောင်းဒေသကနေထွက်ပြေးခိုးလုံလောက်ကြသူတွေလည်းဖြစ်ပါတယ်။လက်ရှိမှာတော့အဲ့ဒီဒုက္ခသည်စခန်းမှာစစ်ပေးဒုက္ခသည်တွေဟာစားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ခံကုညီပုကပြောပါတယ်
။တာဝန်နေရတဲ့အချိန်တွေကတော့ဒီဘက်ကမှဒီကျွန်တော်တို့စားနပ်ရိက္ခာခံနေရတော့နည်းနည်းလိုအပ်တယ်။နည်းနည်းတော့မဟုတ်ဘူးအများကြီးလိုအပ်တာပေါ့ကျွန်တော်တို့ဒီဒလားနဲ့ဒလားကိုကျွန်တော်တို့စားနပ်ရိက္ခာတွေကလိုက်မမီဖြစ်တယ်ကျွန်တော်တို့ရုံနေရထောက်ပံ့ကြီးပေးတဲ့ဟာတွေကကြတော့933လူတက်ပဲပေးတယ်ကျွန်တော်တို့မှရှိတာ985ဆိုတော့လူကြီးကပိုများနေတယ
်ဒါအပြင်ကြောက်တော်မျိုးနဲ့အတွင်းကလူကြီး3000ကျော်နေထိုင်တဲ့ညောင်ချောင်းဆစ်ဆောင်စခန်းမှာလည်းလေပြင်းတိုက်ခတ်မှုကြောင့်နေတချို့ပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်နေစစ်နှလုံးပါတော့တယ်အိမ်မှာခေါင်းမိုးလန်သွားတာပေါ့တချို့ကအကာတွေရောဒီထရင်တွေရောလန်သွားတယ်အဲ့တော့ဒီအိမ်မှာလန်သွားတဲ့အိမ်တွေကဒနင်းမိုးထားတဲ့အိမ်တွေပါတယ်နောက်ပြီးတော့တာပေါ်လင်မိုးထားတဲ့အိမ်တွေပါတယ်ဟုတ်ဟုတ်တိုက်တယ်ဒီနေ့လည်းတိုက်တယ်နေတော့လေတော့လေမိုးတော့တိုက်တော့မလျော်ဘူးဟုတ်မနေ့ကတော့မများတော့ဘူးကောဟုတ
်မြေပုံမျိုးနဲ့အတွင်းကကန်ကြီးတောက်စစ်ဘေးစခန်းမှာလည်းနေတချို့ပျက်စီးသွားပါတယ်မေလ25ရက်နေ့အထိလည်းရခိုင်ပြည်နယ်ထဲမှာလေပြင်းတိုက်မိုးရွာသွန်းမှုတွေရှိခဲ့ပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ရခိုင်မြောက်ပိုင်းကတိမ်းနဲ့ချီတဲ့ဒေသခံတွေနေရဆွန့်ခွာထွက်ပြေးပြီးတော့ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ပေးဒုက္ခသည်တသိန်းကျော်လောက်နေရမပြတ်နိုင်သေးပဲစစ်ပေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်ရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းရာစ်ဟာအနောက်မြောက်ဘက်ကိုရွှေ့လျားနေပြီးဘင်္ဂလားပင်လယ်ော်အနောက်အလယ်ပိုင်းအရှေ့အလယ်ပိုင်းနဲ့မြောက်ပိုင်းတွေမှာဆက်လက်တည်ရှိနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်လာပါတယ်။အာကောင်သော Yas ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုကိုကျွန်းရဲ့မြောက်အနောက်မြောက်ဘက်ရေမိုင်385ခန့်ပသိမ်မြို့ရဲ့အနောက်မြောက်ဘက်ရေမိုင်380ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုနေတယ်လို့မေလ25ရက်နေ့နေ့လယ်ပိုင်းထုတ်ပြန်ချက်တမှာဖော်ပြထားပါတယ်
။ကိုအောင်မြတ်သူပြောပြသွားတာပါ။မကြာခင်မှာတော့အင်္ဂါညဆွေးနွေးခန့်အစီအစဉ်ကိုနားဆင်ရမှာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ထိုင်းနိုင်ငံကသတင်းတပုတ်ကိုပြောပြမှာပါ။ထိုင်းနိုင်ငံ Patchbury ပြည်နယ်ကထိုင်းလျှက်စစ်ပစ္စည်းစက်ရုံတစ်ခုမှာအလုလုနေတဲ့မြန်မာနိုင်ငံကအလုသမား1300နီးပါးလောက်ကိုဗစ်ကပ်ရောဂါကူးစက်နေပါတယ်။ထိုင်းနိုင်ငံတဝန်ဆက်ယုံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုနှုန်းစိုးရိမ်စရာကောင်းလောက်အောင်များနေချိန်အဲ့ဒီဆက်ယုံကအလုတ်သမားတွေကိုဆေးစစ်ခဲ့ရမှာအတီးပြုတ်လူနာ2000ကျော်ကူးစက်နေတာတွေ့ခဲ့ရပြီး1300လောက်ကမြန်မာအလုတ်သမားတွေဖြစ်နေပါတယ်ဒီအခြေအနေကိုထိုင်းခြေဆိုင်သတင်းတောက် VOA မြန်မာပိုင်းရဲ့သတင်းတောက်နဲ့ဖြစ်တဲ့မအေးမာကပြောပြမှာပါရှင
်ထိုင်းနိုင်ငံပက်ရှ်ပူရီပီနယ်ခောက်ရွိုင်မျိုးကလျှက်စစ်ပစ္စည်းထုတ်လုပ်တဲ့ဆက်ယုံကအလုသမား9100ကျော်ကိုမေလ24ရက်နေ့က corona yoga po shi mishi sisi gaya ma na thao te ya jo ma covid yoga po kusat ni ra twi shi ga ba de ari the ga 1300 ni ba ga myanmar shwe pyaung alou tama ri phit ja ba de covid ati pyu lu na 1298 yauk ga myanmar naingan da ri phit ja bi thai alou tama ri ga ro 881 yauk phit ba de da ha sat yon ta khu de ma alou tama a mya song kusat mu phit bi ari sat yon go 14 ye pait lai bi covid thain chauk ku ta ye longan ni go tat san ya ga လုံနေပါတယ်ကိုဗစ်အတီးပြုလူနာမြန်မာလုံသား1300နီးပါးကိုစက်ရုံတွင်မှာပဲအရေးပေါ်ယာယီစက်ရုံလုပ်ပြီးကုသပေးနေပါတယ်ထိုင်းနိုင်ငံသားအလုပ်သမားတွေကိုတော့ပြင်ပထိုင်းစက်ရုံနေစီကိုပို့ဆောင်ကုသပေးနေပါတယ်ထိုင်းနိုင်ငံတဲကတခြားပြည်နယ်တွေမှာရှိတဲ့စက်ရုံနေလုပ်ငန်းခွင်တွေစောက်လုံရိတ်ဆိုင်တွေမှာလည်းထောင်ထဲချီရှိတဲ့အလုပ်သမားတွေကိုဗစ်ရောဂါကူးစက်နေတယ်ဆိုပြီးထိုင်းအစိုးရရဲ့ထုတ်ပြန်ချက်အရသိရပါတယ်ထိုင်းနိုင်ငံတဝန်းအတီးပြုလူနာအများဆုံးစစ်ဆေးတွေ့ရှိခဲ့တဲ့စက်မှုဇုံနယ်မြေတွေကတော့ဘန်ကောက်ပက်ချ်ပူရီချွန်ပူရီနဲ့သမုတ်ပရာကန်ပြည်နယ်တွေမှာအများဆုံးကူးစက်နေကြပါတယ်။အဲ့ဒီမှာအလုပ်လုပ်ကန်နေကြတဲ့မြန်မာနိုင်ငံကရွှေ့ပြောင်းလုပ်သား3000ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်နေကြပါတယ်။အခုလိုမျိုးထိုင်းစက်ရုံအလုပ်ရုံတွေမှာအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်နေတာကိုအချိန်မီထိန်းချုပ်နိုင်ဖို့အတွက်မေလ24ရက်နေ့ကထိုင်းပြည်ထောင်ဝန်ကြီးဗိုလ်ချုပ်ပရာဝတ်ဝန်ဆောင်ဦးဆောင်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ပါတယ်။ဝန်ကြီးဌာနပေါင်းစုံတက်ရောက်ခဲ့တဲ့အစည်းအဝေးပြီးအလုပ်သမားရေးရာဝန်ကြီးနိုင်စုချက်ချုံကင်ကတော့ထိုင်းဘာသာနဲ့အခုလိုပြောကြားသွားပါတယ်။အခုလိုမျိုးစက်ရုံတွေမှာအလုပ်သမားတွေအကြားကူးစက်မှုနှုန်းမြင့်တက်လာရတာဟာအလုပ်ရှင်တွေရဲ့ပေါ်ရောက်မှုကြောင့်လို့ပြောဆိုခဲ့ပြီးအလုပ်ရှင်တွေဟာစက်ရုံအလုပ်သမားတွေကိုယောဂပိုးစစ်ဆေးဖို့အတွက်နှောင့်နှေးနေကြတယ်။တချို့ကပိုးတွေ့လူနာရှိရင်စက်ရုံပိတ်ပြရမှာစိုးရိမ်နေကြတယ်ဆိုပြီးပြောသွားပါတယ်။အလုပ်သမားတွေဟာတရားဝင်အထောက်အထားနဲ့ဝင်ရောက်လာကြတာဖြစ်လို့ထိုင်းဆိုရအနေနဲ့ကျန်းမာရေးစောင့်ရှောက်မှုကုသရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်ပေးနေတယ်လို့လည်းသူကပြောသွားပါတယ်။ COVID တတိယလိုင်းကူးစက်နေတဲ့ထိုင်းနိုင်ငံမှာမေလ25ရက်နေ့အထိအတည်ပြုလူနာစုစုပေါင်း 33,500 ကျော်ရှိပြီးသေဆုံးသူက832ယောက်ထက်မနည်းရှိနေတယ်လို့နေ့စဉ်လည်းအတည်ပြုလူနာထောင်ကနန်းရှိနေပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းတည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေရှင် VOA မြန်မာပိုင်းဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုနားဆင်နေကြတာပါအခုတော့အင်္ဂါညစကပိုင်းအစီအစဉ်ကိုထုတ်လွှင့်ပါပါရှင်ဆရာနာတိမ့်မှုကိုစန့်ကျင်နေကြတဲ့တဲကလက်နက်ကင်ပြီးခုခံတိုက်ခိုက်တဲ့နီလန်းကိုရွေးချယ်ရမှရွေးချယ်ကြတဲ့နေရာမှာစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်လို့ပြောသည့်တိုင်အောင်လုံရက်တွေမှားရင်သွားရင်လက်နက်ကင်တိုက်ပွဲကနေအကြမ်းဖက်လို့ရဲ့အဆင့်ရောက်သွားနိုင်တာမို့တတိပြုထိမ့်သိမ့်လှုပ်ဆောင်ကြဖို့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရိုဟင်ဂျာလို့ခေါ်ဆိုရတာကိုတည်ယဝင်လက္ခဏာအပါအဝင် NUG ရဲ့ရည်တည်ချက်မူဝါဒတိတိကျကျကိုမကြာခင်ရပ်ပိုင်းအတွင်းထုတ်ပြန်ဖို့ရှိတယ်လို့လည်းဦးအောင်မျိုးမင်းကပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင်
။ကိုအောင်မျိုးမင်း VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
။ကျွန်တော်တို့ဒီအင်တာဗျူးနဲ့ဆက်သွယ်ပြီးတော့ပထမဆုံးပြောတဲ့နေတော့ကကျွန်တော်ကဝန်ကြီးအင်တာဗျူးလေးလုပ်ချင်လို့ပါလို့ပြောတော့အောင်မျိုးမင်းကပြောတယ်ဝန်ကြီးလို့ခေါ်ရင်အင်တာဗျူးမပေးဘူးတဲ့။ဆိုတော့ကျွန်တော်ကဝန်ကြီးကိုဝန်ကြီးလို့ခေါ်ရင်ဝန်ကြီးကအင်တာဗျူးမပေးဘူးဆိုလို့ကျွန်တော်ဝန်ကြီးကိုဝန်ကြီးလို့မခေါ်တော့ပါဘူးနော်။ကျွန်တော်တို့ကောင်နေကြတိုင်းအောင်မျိုးမင်းလို့ပဲဆက်ပြီးတော့ခေါ်သွားပါရစေ။အဲ့တော့ပထမဆုံးကျွန်တော်မေးခွန်းက လာဒီမနိုင်ငံမှာတခါမှမရှိဘူးတဲ့လူခွင့်ဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ဂျာကာလာပြည်သူ့ညီအစိုးရရဲ့ပြည်တော်စုဝန်ကြီးပေါ့လေဆိုတော့အော်မြို့မင်းတို့ဒီလူခွင့်ဆိုင်ရာဝန်ကြီးဌာနနေလက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဦးဆုံးကတော့အခုဒီစစ်အာဏာရှင်เนาะအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုမျိုးစုံကိုကျွန်တော်တို့မမေ့မလျော့တကယ်ကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံနဲ့တုံ့ပြန်မှဖြစ်နေတယ်။ရိုးရိုးတာမန်လူခွင့်ချုပ်ဖောက်မှုတော့ပြောလို့မရဘူး။စနစ်တကျအမိန့်ပေးပြီးတော့အမိန့်စစ်စစ်မှုတစုံတရာနဲ့အရက်သားပြည်သူတွေကိုထိခိုက်နစ်နာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နဲ့ပြစ်မှုဖြစ်သွားပါတယ်။အဲ့တော့ဒီအချက်တွေကိုကျွန်တော်တို့ဒီဝန်ကြီးဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်တို့ပေါ်ဆောင်နေရယ်ကျွန်တော်တို့ဝန်ကြီးဌာနကမခွဲခင်နေရအရင်တော့ကဒေါက်တာဆဆာတို့ပါတို့ဒီလိုပေးထားတဲ့အချက်တွေကိုလည်းကျွန်တော်တို့စနစ်တကျသိမ်းဆဲနိုင်ဖို့အတွက်ပထမဆုံးလှုပ်ဆောင်ပါတယ်။ဘာကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖြက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအရာမျိုးကလှုပ်ဆောင်နေရနောက်တစ်ခါကျွန်တော်သွားခြင်းနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကနှစ်ပေါင်းများစွာเนาะကျွန်တော်တို့ဒီစစ်အာဏာရှင်ကိုဆန့်ကျင်ကြရတယ်ဒီ60နှစ်ကနေစပြီးတော့ကျွန်တော်စန့်ကျင်နေတဲ့ပွဲတွေ88ရွှေဘာရောင်ဒေါ်လာရေးစသဖြင့်လှုပ်ဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့လူတွေကိုတမိုင်းမှာတည်တည်ကြာကြာမှတ်တမ်းမတင်နိုင်ခဲ့ဘူး။တစ်ချိန်တည်းမှာတွင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အသိမှတ်ယူတဲ့ပုံစံမျိုးမလုပ်နိုင်ခဲ့ဘူး။ဒါကကျွန်တော်တို့အတွက်တကယ့်ကိုအားနည်းတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချိန်ကြလို့ရှိရင်ဒီနောက်တစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလွတ်ဆောင်ပါမယ်။ဒါကတော့ဒီမှာကြာဆုံးသွားတဲ့ငွေဥဒေါ်လာရေးသူရဲကောင်တွေပါဝင်ဒီလိုမျိုးဖိနှိပ်မှုကြောင့်အသက်ပေးသွားတဲ့သူတွေအားလုံးတွေတမိုင်းပြန်ပြီးတော့ကျွန်တော်ကုစားမှုပေးနိုင်မှုအတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ကုစားမှုပေးနိုင်မှုအတွက်လှုပ်ဆောင်ကြပါမယ်။နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အခြေရှိသူကနေတာဟိုအဖြစ်ပေးခံနေလွတ်မြောက်နေတဲ့ culture of impunity ကိုလုံးဝရပ်တန့်မှုအတွက်ကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်အတိုင်းထိရောက်စွာရိပ်နိုင်မှုအတွက်နောက်ထပ်နိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်။ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ပြည်သူပြည်သားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်လွတ်ဆောင်ဖို့လိုအပ်ပါတယ်။အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်တွေထမ်းဆောင်ပြီးတစ်ချိန်တည်းမှာ NUG ကချမှတ်တဲ့policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံတကာစံချိန်စံညွှန်းနဲ့အညီလှုပ်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဦးပေါင်းဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါတယ်ဗျာ
။ဟုတ်ကဲ့ဗျာ။ဆိုတော့ညပေါင်းများစွာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်တစ်ချိန်မှာတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့เนาะအပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့ဒီလုပ်တဲ့နေရာမှာဥပမာမျိုးတို့အဓိကဘလို့ခက်ခဲတွေကြုံရတာရှိလဲ
ဘလို့ခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်းတဲ့ခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါတယ်ဒါကတော့အဲ့လိုမျိုးအချက်တွေအများကြီးကျွန်တော်ရရှိတယ်ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်တယ်လီဖုန်းနေရာစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်လူတွေမှာကိုယ့်ဖုန်းရဲ့ data တွေတော့မှကိုလမ်းသွားရမယူရဲ့ကိစ္စမျိုးဖြစ်တယ်။တတိယနေ့ကိုအကြောက်တရားနဲ့မယူရလို့ရုံမကဘူး။တတိယနေ့ကိုစုဆောင်းထားတဲ့သူတွေကိုနောက်ထပ်အကြောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းတွေစစ်ဆေးတာတွေအချက်လက်တွေစုဆောင်းတာတွေတက်ပေါ်တပုံတွေ့တာတော့မှအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ပေးပို့ဖို့အတွက်ခက်ခဲတော့အများကြီးရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေကအရန်ကိုများပါတယ်။အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြီးတော့တင်ပြမှုတွေအားလုံးတော့ကျွန်တော်3000ကျော်ရှိတယ်။ဒါတွေကကျွန်တော်တို့ကအချက်လက်တွေဆုထားတယ်။ဒါပေမဲ့အချက်လက်ဆုရလည်းမရသေးဘူး။တကယ်လို့ကျွန်တော်တို့ကတရားဥပဒေမျှတအောင်လှုပ်ဆောင်မယ်ဆိုရင်ပုံမှန်ပြီးတော့ခိုင်လုံတဲ့တည်တည်ထောက်တာ။ဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုပ်ထားတာမဟုတ်ဘူး။တကယ်ချစ်ပြတယ်ဆိုတဲ့အချက်တွေကိုပြန်လည်စုံစမ်းမှုအတွက်အဲ့ဒီနေရာမှာတော့ခက်ခဲအများကြီးရှိနေတော့မှာ။ဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်၊လူတိုင်းကလာတယ်။အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့ တက်တေထောက်တာခိုင်လို့မှုအတွက်လုံဆောင်တဲ့အမှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လေသွားလာနေတဲ့အနေအထားမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်းနေတာမှာအများကြီးကျွန်တော်တို့စိတ်ခေါ်မှုတော့ရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုပြီးတော့တရားဝင်စစ်တွေလမ်းကြောင်းတွေရှိရဲ့အခုကြ ခက်ခဲတစ်ခုပါဘူးဗ
ျ။ဟုတ်ကဲ့ဆိုတော့ DRI ကိုစုဆောင်းထားတယ်လားတဲ့ဟိုချက်လက်တွေရပြီဒီချက်လက်တွေကနေတစ်ဆင့် DRI ကိုတကယ်တမ်းလား action ပေါ့လေတကယ်တမ်းအေးအေးလှုပ်ဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲဟောမြင်မြင်လက်ရှိကလည်းပဲပြောရရင်ဒီဂျာကာလာပြောတဲ့ညွေအစိုးရဆိုတာကကျွန်တော်နားလေတလောက်ပေါ့နော်ဝင်ကြီးဌာနတွေတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရာတိကျနေလို့ရှားနေကြတဲ့အခါကြတဲ့အခါဆိုခုနပြောသလိုရုံးပါညာလည်းပဲခိုင်မာမာမရှိတဲ့အခါကျတော့တကယ်တမ်းအဲ့လိုအေးအေးလှုပ်ဆောင်နိုင်ဖို့အတွက်ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုလို့ရှိရင်ဒီအများဆုံးမြင်ကြတာပေါ့နော်တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုတဲ့အပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်ဒါပေမဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတခုကဒီခုလိုမျိုးစီအိုဆူရနေကျူလုံးတဲ့ကိစ္စတွေကအရင်ဆိုးရတာဖြစ်တယ်။ဒါကြောင့်မို့ပထမအဆုံးကျွန်တော်ကဒီစီအိုဆူကိုသူတို့အာဏာယူထားတဲ့နေရာချုပ်ချဖို့ကပထမဆုံးအရေးကြီးပါတယ်။အဲ့တော့ချုပ်ချနိုင်ဖို့အတွက်ဒီအချက်တွေကိုကျွန်တော်တို့လူ့ပြည်ချုပ်ဖောက်မှုနိုင်ငံတကာရာဇဝတ်မှုချုပ်ဖောက်မှုအဖြစ်ပြပြီးတော့နိုင်ငံနေလိုက်နိုင်ငံနေလိုက် statement ထုတ်ပြီးတော့ပြစ်တင်ချုပ်ချရတာမျိုးပုံပဲ။နိုင်ဒီစီအိုဆူရနဲ့ပတ်သက်နေတဲ့စီအိုဆူနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နဲ့နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တအောင်ကျွန်တော်တို့လှုပ်ဆောင်နိုင်ပါမယ်အခုဆိုလို့ရှိရင်တော့ကျွန်တော်တို့အနောက်နိုင်ငံတော်တော်များများကျွန်တော်တို့ဥရောပနိုင်ငံအမေရိကနောက်တော့ကနေဒါစတဲ့နိုင်ငံတွေမှာဒါအောင်စတင်ပြီးတော့လှုပ်ဆောင်နေပါတချိန်တည်းမှာပဲကျွန်တော်တို့ဒီစီရင်အရာကျွန်တော်တို့သွားနိုင်ဖို့မဖြစ်နိုင်တဲ့တိုင်အောင်တန်တမန်နည်းအရာအခုဆိုရင်ကျွန်တော်တို့ဟိုကုလသမဂ္ဂတစ်ခုလုံးမှလည်းဒါတော်တော်ကြီးကိုနေရာတိုင်းပြီးပါမြန်မာနိုင်ငံကြီးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီကပုံမှန်ပြီးတော့ပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမအဦးဆုံးဒီစစ်အုပ်စုအနေနဲ့ဘလို့မှဆက်ပြီးတော့အာဏာကိုထိမ်းမထားနိုင်ဖို့အတွက်ပြည်တွင်းကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လှုပ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီလို့ပြောလို့ရတယ်ဒါကတော့လက်ရှိအခြေအနေပါနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရေးယူနိုင်တဲ့ကိစ္စမျိုးကဒီပေါ်မှာခြေခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်။ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားမလို့အားမရတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေတဲ့အခါမှာတစ်စင်ပြီးတစ်စင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအဆင်ပြေလို့ပြောလို့ရပါတယ်ဗျ
။ဟုတ်ကဲ့။ဒီပေါ်လက်တည်းရဲ့အာနာသိမီနောက်ပိုင်းမှာပထမပိုင်းတော့ငင်းကြတဲ့ဆန္ဒပြပွဲတွေရှိခဲ့တယ်လားတက်တဲ့ခြေကလည်းပဲပထမပိုင်းအစောပိုင်းရက်တွေမှာတော့အပြည့်ထန်လို့တောင်ကြည့်ဒါပေမဲ့အခုတော့ကျွန်တော်တို့ရအားလုံးတွေ့နေမြင်နေကြတဲ့အတိုင်းပြင်းပြင်းထန်ထန်ကိုဟလာပြိုခွဲတဲ့ဖန်စီတဲ့ပြောရရင်တော့လူခွင့်ချူပေါမှုတွေအများကြီးပဲဖြစ်ထားတာပေါ့နော်ဆိုတော့အဲ့လိုအဲ့လောက်အပြင်းထန်ဖြစ်ပြီးတဲ့နောက်ပိုင်းကြတဲ့အခါကျတော့အခုဆိုရင်ဟလာနေရာဒေသတချို့မှာဒီပြန်ပြီးတော့ဟလာခုခံကောက်ွယ်တဲ့အနေနဲ့ပြန်ပြီးတော့တိုက်ကြတာရှိတယ်ဒါမှမဟုတ်လည်းပဲကိုတိုင်းကစပြီးတော့သွားတိုက်ကြတာရှိတယ်ဒါမျိုးတွေဖြစ်လာပြီပေါ့နော်တစ်ဖက်ကဒီဆန္ဒရှင်ဆန္ဒသိမ်းမှုစန့်ကျင်ရည်နေတဲ့လူတွေကြားထဲမှာလက်နက်ကင်ပြီးတော့ပြန်တိုက်တာတွေရှိလာတယ်ဆိုတော့တနက်ကင်ပြီးတော့ပြန်တိုက်ကြပြီဆိုရင်ဒီလိုမျိုးဆန္ဒရှင်စန့်ကျင်နေတဲ့ဟလာလက်နက်ကင်အင်အားစုတွေကြားထဲမှာရောတက်မှာရောလူအခွင့်အရေးချိုးဖောက်တာမျိုးတွေရှိမလာနိုင်ပါဘူးလားအဲ့လိုရှိလာမယ်ဆိုရင်တော့ဘယ်လိုများကင်ပြည့်လို့ရမလဲခင်ဗျာ
ဟုတ်ကဲ့ဒီလိုမျိုးခုခံစစ်ပဲပြောပြောလက်နက်ကင်ပြီးတော့ပြန်ပြီးတော့စန့်ကျင်တာပဲပြောပြောဒီလိုလှုပ်ဆောင်မှုကကျွန်တော်တို့ဟိုကိုယ့်ဘက်ကကျွန်တော်တို့ဘက်ကစတာဟုတ်တာတော့သိကြပါတယ်နော်ဒီစေအုပ်စုအနေနဲ့ရင်းကျက်လာဆန္ဒပြမှုဖြိုခွဲတယ်ပေါ်ပြီးတော့လူမဆန်စွာလှုပ်ဆောင်တဲ့အခါမှာဒီနည်းနဲ့မရတော့ဘူးဆိုတော့ကျွန်တော်တို့လက်နက်ကင်ဖို့အတွက်ပြင်ဆင်လာပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်။ဒါကတော့ဒီစစ်အာဏာရှင်ဖြုတ်ချရေးနီးလန်းနေတဲ့အရာတချို့နီးလန်းတခုကိုရွေးချယ်တာဖြစ်ပါတယ်။ကျွန်တော်တို့88တုန်းကလည်းဒါမျိုးကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ကိုယ်ခံစားလို့လက်နက်ကင်ခဲ့ဘူးလားရှိပါတယ်။ဒါကြောင့်လဲဆိုတော့လက်နက်ကင်ပြီးတော့ဖိနှိပ်တဲ့သူကိုငင်းငဲသွားနဲ့ပြန်ပြီးတော့လှုပ်ဆောင်လို့မရဘူး။ဒါကိုပြန်ပြီးတော့ခုခံရမယ်ဆိုတဲ့ပုံစံမျိုးဖြစ်လာတာဒါပေမဲ့ကျွန်တော်တို့သတိထားဖို့တော့လိုအပ်ပါတယ်။ကျွန်တော်တို့ပါကြောင့်ဒီစစ်အာဏာရှင်ကိုကျွန်တော်တို့ဘုန်းလဲဆိုတော့လက်နက်ကိုပြပြီးတော့မတရားလှုပ်ဆောင်နေတာနှိပ်စက်ခဲ့တာပြည်သူလူထုအပြစ်မဲ့တွေကိုလှုပ်ဆောင်နေတာအရာမျိုးဖြစ်တယ်။အဲ့တော့ဒါကိုရက်တက်မှုတွေလှုပ်ဆောင်နေ မီးလန်းတစ်ခုနေတော့ကျွန်တော်သဘောပေါက်ဒါပေမဲ့စစ်အုပ်စုရဲ့လုတ်ဆောင်မှုကိုမုန်းလို့သူတို့လုတ်ဆောင်တဲ့မီးလန်းအတိုင်းလူမဆန်တဲ့လုတ်ဆောင်မှုတော့ကျွန်တော်လုပ်လို့မရဘူးပြလက်နက်ကိုလက်နက်နဲ့ပြန်တော့ဆန့်ကျင်တယ်ဆိုတော့ကျွန်တော်ပေါက်ပေါက်နားလေဒါပေမဲ့လက်နက်ကင်ပြီးတော့အကြမ်းဖက်ပြီးတော့မတက်ဆိုင်တဲ့ပြည်သူလူထုကိုထိခိုက်တဲ့အရာမျိုးပြည်သူလူထုရဲ့အသက်အိုးအိမ်စီးစိမ်ကိုချိန်ချောက်တဲ့အရာမျိုးနောက်တစ်ခါလူပြည်အကျင့်ရှိတဲ့ပြည်သူတွေရဲ့ပုံမှာချိန်ချောက်ပြီးတော့လုံခြုံမှုမရှိအောင်အများကျွန်တော်တို့ဟိုလူသားမဆန်စွာနောက်ထပ်ကျူးလွန်တဲ့အကြမ်းဖက်မှုပုံစံမျိုးမဖြစ်ဖို့အတွက်တော့ကျွန်တော်အများကြီးကြည့်ပါတယ်။အားကြောင့်လဲဆိုတော့အကြမ်းဖက်မှုကိုလှုပ်ဆောင်လိုက်တာလို့အပြိုင်နဲ့တိုက်ပွဲနှစ်ခုကြားထဲမှာအချင်းချင်းတိုက်တာဒါအကြမ်းဖက်မှုပေါ့။ဒါတိုက်ပွဲပါ။ဒါပေမဲ့လက်နက်ကိုတုံးချပြီးတော့တခြားသူတွေကိုထိခိုက်အောင်လှုပ်ဆောင်တာဆိုအကြမ်းဖက်မှုလမ်းကြောင်းဖြစ်တဲ့အတွက်ကျွန်တော်တို့ဘလောက်ထိပဲရည်ရွယ်ချက်ကောင်းသည့်ဖြစ်စေစစ်ကိုမုန်းလို့စစ်ကိုတိုက်ပါတယ်ပြောပြီးတိုက်အောင်လောက်ရံမှုတွေမှားရင်သွားတဲ့အခါမှာလက်နက်ကင်တက်ဖွဲ့ရနေအကြမ်းဖက်မှုဖြစ်သွားရင်ကျွန်တော်တို့တိဆောက်ခဲ့တဲ့မျိုးဥတော်လိုင်းရဲ့ကျွန်တော်တို့ဒီဂုံတိတ်ခါပြည်သူလူရဲ့ဒီမိုကရေစီလိုလားချက်ကိုပြန်ပြီးတော့တစ်ဖက်ကလည်းကုတုံးလုံးကိုလှုပ်ဆောင်နိုင်တယ်လို့ကျွန်တော်တို့မလိုလားအပ်တဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်ပြီးတော့အဖွဲ့ဆိုပြီးတော့သတ်မှတ်ခိုင်းကျွန်တော်တို့ပြန်ဒါတော့မဖြစ်တဲ့ဘူးအဲ့ဒီတော့ဒီစစ်ပွဲဆိုင်ရာကျွန်တော်တို့ဥပဒေတွေရှိပါတယ်လက်နက်ကင်တက်တည်းရဲ့ကျင့်ဝတ်ချက်စည်းကမ်းတွေရှိပါတယ်။အဲဒီတော့ဒါလေးတွေကိုလည်းကျွန်တော်တို့အတိတ်တရားထားပြီးတော့လှုပ်ဆောင်ပေးဖို့အတွက်ဒါကိုလည်းကျွန်တော်တိုက်တွန်းလိုပါတယ်။ကျွန်တော်တို့ဒါနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မဲ့ချက်တွေကိုလည်းအားလုံးသိအောင်အတိပေးဖို့အတွက်ကျွန်တော်ပြင်ဆင်နေပါပြီ
။ဟုတ်ကဲ့ပါခင်ဗျ။ဆိုတော့ဂျာကာလာဒုသညွေအစိုးရရဲ့မူဝါဒတွေရည်တည်ချက်တွေနဲ့ပတ်သက်ရင်ဟလာယူရင်းရောပြပါရောပေါ့လေသူပြင်းတော့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီရခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့ရင်းညာလူနည်းစုတွေနဲ့ပတ်သက်တဲ့ရည်တည်ချက်သဘောထားအော်ပြည်ထဲမှာရှိနေတဲ့လူငယ်လူနည်းစုတွေကအင်္ဂလိပ်စ်ကိုထပ်ပြေးသွားကြတဲ့လူငယ်လူနည်းစုတွေကသူတို့တွေဒီလူခွင့်ရချိုးဖောက်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့သူတွေဖြစ်တယ်။ဆိုတော့ဒီလူငယ်လူနည်းစုတွေနဲ့ပတ်သက်ပြီးတော့ NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ဆိုတော့လူငယ်ကြီးနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကဘာများပါလဲပေါ့
။ NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွင့်ရကိုလှုပ်ဆောင်တဲ့ကျွန်တော်ရည်တည်ချက်ကတော့လူခွင့်ရဆိုတာလူသားအလုံးနဲ့သက်ဆိုင်ပါတယ်ဘသူကပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလှုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲ့တော့လူခွေချိုးဖောက်မှုမှာဘသူကဘသူလှုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ဘသူကပဲဘသူကိုလှုပ်လို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုရှုမြင်ပါ။အဲကြောင့်မလို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်တို့ကင်တွေဖို့လိုတယ်။လူခွေနဲ့ပတ်သက်ပြီးရက်တီမှုတွေလှုပ်ဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်။ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ Ranger issue ပါ။ Ranger တွေပေါ်မှာအရင်တုန်းကဖိနှိပ်မှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ MUG အနေနဲ့ Ranger နဲ့ပတ်သက်တဲ့မူဝါဒတစ်ခုရည်တည်ချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့။လူခွေးကိုခြေခံမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက်ကူပေါ်မှာခြားရည်တဲ့ policy ရောကျွန်တော်မလုပ်ချင်ဘူး။အမှန်တကယ်လူသားရဲ့ရှုထောင့်ရလူခွေးကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါနောက်တစ်ခါဒါမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အတန်းသူတို့ရဲ့ခံစားချက်သူတို့ရဲ့အယူဆတွေထည့်သွင်းဖို့လိုအပ်တယ်ဆိုရဲ့အရာကိုတောင်းတဲ့အခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးတဲ့အတွက်ကျွန်တော်ဒါမျိုးတွေ့နေရပါတယ်အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့အခါမှာသူတို့လည်းအတန်ဒီနားထောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေရက်တီတဲ့ရင်းညာများပေါ်မှာရက်တီချက် position paper ခြေပတ်ခဲ့မှာကျွန်တော်ထွက်ပါ။အဲ့ဒီထဲမှာတော့ကျွန်တော်တို့အကြမ်းအဖြစ်ပြောချင်တဲ့ကိစ္စတစ်ခုကတော့ရင်းညာတွေကိုရင်းညာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံ။ဘာကြောင့်လဲဆိုတော့သူ့ရဲ့ရက်တီချက်ဖြစ်တယ်။နောက်တစ်ခါရင်းညာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့တန်းတူเนาะသူတို့ပေါ်မှာလူ့ခွေးချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူး။ဘသူ့ဘောမှာခွဲခြားခြင်းမရှိစေအောင်လူတူဦးတယောက်ရဲ့တူဦးချင်းခွေကိုကျွန်တော်တို့လက်ခံနဲ့အတိမတ်ပြုလဲကာကွယ်ပေးမယ်နောက်တစ်ခါ82ဥပဒေပေါ့နော်နိုင်ငံသားဥပဒေမှာအားနည်းချက်အများကြီးရှိတယ်135ဆိုရယ်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာပါ Ranger တွေမကဘူးတခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ဖိနှိပ်တဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတိုက်တော်သူများအားလုံးမွေးဖွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်ပွားဖို့အတွက်ဒီစည်းရွှဲသွားဖို့အတွက်ရှေ့လုံငန်းစီမှာကျွန်တော်ချမှတ်ထားတာဒါလေးကတော့ ပါတဲ့ချက်တွေတချို့ချက်ကိုကောက်တော့ပေါ့ဗျာ
တိတ်မကြခင်ချက်ပိုင်းတွင်းမှာပဲပြည့်စုံထွက်လာမှာပေါ့နော်ဒါ
ဒါဒီကျွန်တော်တို့အခုတော်တော်နောက်ဆုံးစစ်ထိရောက်နေပါပြီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်မျှော်နေပါမယ်ပြရဘူးဆိုတော့ဒီမေကွန်းကတော့လူခွင့်ရဲ့ director မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟာလာဒီဆီယနာသိန်းပတိုင်ငယ်ရလဲပဲဒါလူခွင့်နဲ့ပတ်သက်တော့ရှော့လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလဲပဲဆီယနာသိန်းတောင်ခိုင်မာဆန့်ကြည့်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့မှတာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မျိုးမင်းရဲ့အမြင်သဘောထားကိုသိချင်တာပါဒီအကြမ်းဖက် CDM လှုပ်ရှားမှုနောက်တစ်ခါဟာလာຫນွေဦးဒေါ်လန်ရေးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့ရေလှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်အပြင်ဒါတွေကိုအခိုင်အမာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတော့လည်းကျွန်တော်တို့အားလုံးသိပါတယ်။တစ်ဖက်မှာလည်းပဲဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်သုံးညနေဘောရတာကတော့ non believer ပေါ့နော်။အာဒါတွေအောင်မြင်ဖို့မလွယ်ဘူး။အောင်မြင်မှုရဖို့ခက်တယ်။ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူး။စသဖြင့်ပဲ CDM ကိုလည်းမယုံကြည်ဘူး။ຫນွေဦးဒေါ်လာရေးကိုလည်းမထောက်ခံဘူး။ generation C ကလုံနေတာကိုလည်းပဲအန်းအန်းအန်းဆိုတော့လူမျိုးတွေရှိပါတယ်။ဒါအခိုင်အမာကိုရှိတယ်။အဲဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့ကော်မင်းဘာများပြောချင်လဲ
။လူတွေမှာအမြင်မျိုးရှိပါတယ်။ခံယူချက်မျိုးရှိပါတယ်။တိတတံတမိတ်ဆိုတာအမှန်တော့ဘယ်လုံးမှမဖြစ်နိုင်ဘူး။အဲ့ဒီပုံစံကအာနာရှင်စနစ်မှာပဲအတင်းကျပ်ဒီကောင်းကြီးကိုခိုင်းပြီးတော့ဒီကောင်းကြီးလောက်ဟိုစားเนาะကျွန်တော်တို့အမိတ်ချမှတ်တဲ့ပုံစံမျိုးဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ဒါအသွေးမတူတာမျိုးမျိုးပါ။အယူအဆမတူတာလည်းမျိုးမျိုးပါ။အရင်ကအောင်မြင်မယ်ဆိုတော့ယုံကြည်တဲ့လူတွေဒါလည်းသူ့ရဲ့အခွင့်အရေးပဲ။ယုံကြည်ဖို့တော့လည်းကြိုးပမ်းနေကြတယ်။ဒါကိုမှားတယ်လို့ပြောလို့မရဘူး။တစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့မအောင်မြင်ပါဘူးကွာဆိုတော့ဒါကျွန်တော်တို့ဒါသဘောသွားပါဟုတ်တယ်လေ။ဘက်တပတ်ပတ်ပြဿနာကိုလူပေါင်းလုပ်နေတာအဲ့တော့ဒါမျိုးမအောင်မမြင်ပါဘူးမအောင်မြင်ပါဘူးလို့ပြောတယ်လူကျွန်တော်ဒါလည်းသူ့ရဲ့ရည်တည်ချက်ပဲကျွန်တော်တို့ပြဿနာရှိဒါပေမဲ့ကျွန်တော်တို့ကတော့အင်အားဆုံးရှုံးတာပေါ့နော်ဒီတိုက်ပွဲကကျွန်တော်တို့ကပြောမယ်ဆိုရင်အာနာရှင်စနစ်ကိုလုံးဝအမြင့်ပြောင်းအောင်လုံးဆောင်နေတာမယုံကြည်လို့မပါတဲ့ခါမှာတကယ်ကျွန်တော်တို့ဘက်အင်အားယော့တာဒါပေမဲ့ကျွန်တော်ရန်သူလို့မတတ်ပါဘူးဘာကြောင့်လဲဆိုတော့သူ့ရဲ့ရည်တည်ချက်ဖြစ်တယ်ဒါပေမဲ့ကိုယ်ယုံကြည်တဲ့တိုင်းဒီကိစ္စကိုမပါဝင်တာကိစ္စမရှိအဲ့မယုံကြည်လို့ဆိုပြီးတော့တခြားသူရဲ့ယုံကြည်ချက်ကိုအနှောက်အယှက်ပြုမယ်အဖြစ်စည်းလုပ်မယ်ဒါမျိုးဆိုတော့ကျွန်တော်တို့ဒါကကိုယ့်ရဲ့ယုံကြည်ချက်တက်ပို့ပြီးတော့ပြင်းထန်သွားတယ်เนาะကိစ္စမျိုးဖြစ်သွားတယ်အဲ့တော့မကူညီနေပါမနှောက်အယှက်ပါမပါဝင်ခြင်းနေပါအပုတ်မချပါနဲ့เนาะမအောင်မြင်မှုထင်လို့ရှိရင်ကိုယ့်ယုံကြည်တိုင်းကိုလုပ်ပါဒါပေမဲ့ဒလန်တော့မလုပ်ပါနဲ့အဲ့ဒါတော့ကျွန်တော်ပြောချင်ပါတယ်ဘာကြောင့်လဲဆိုတော့ဒီကိစ္စကယုံကြည်ခွင့်မတူပွဲပြခွင့်ရလူသားရဲ့ခွင့်ဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်အယှက်ပေးတာနောက်တကမဟုတ်မမှန်တဲ့တင်းနေနဲ့ပြောကြတာနောက်တကဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့တင်းနေဖြတ်တာတကူကဒါတော့မဖြစ်တဲ့အကြောင်းလားဖြစ်တယ်လို့ပဲပြောချင်ပါတ
ယ်ဟုတ်ကဲ့ပါဘုမင်းမင်းတော်လည်းပြည့်စုံပါပြီကျွန်တော်ဘေးကျင်တဲ့မိကွန်းဒီလည်းပါသွားပါပြီဘုမင်းမင်းနေနေနောက်ဆုံးပါအများပြည့်ဆွတ်ပြောချင်ပါသေးလေခင်ဗျာ
အဲ့တော့ဒီတိုက်ပွဲကကျွန်တော်တို့ယုံကြည်မှုတိုက်ပွဲဖြစ်ပါတယ်ကျွန်တော်တို့ဘလောက်ထိဒီမိုကရေစီနဲ့လူ့အခွင့်အရေးပေါ်မှာယုံကြည်လဲဘလောက်ထိစစ်အာဏာရှင်ကိုမုန်းတီးလဲဆိုတဲ့ယုံကြည်မှုတိုက်ပွဲဖြစ်တယ်အဲ့တော့တစ်ခါမှာစစ်အုပ်စုကလည်းလက်နဲ့အားကိုးနဲ့ဖိနေမယ်ကျွန်တော်တို့ကလည်းကျွန်တော်တို့ယုံကြည်ချက်ခိုင်မာစွာဖြင့်ညီမျိုးစုံကိုတုံးပြီးတော့လှုပ်ဆောင်နေတယ်88နဲ့กว่าတာ88တော့ចောင်းသားတစုရဲ့เนาะဥဆောင်နေတယ်နောက်ပိုင်းမှာပြည်သူလူပါအခုကျတော့ကျွန်တော်တို့ကမျိုးဆက်တွေအားလုံးပါဝင်လာတဲ့ကိစ္စတစ်ခုကကျွန်တော်တို့မျိုးဆက်တွေကြားထဲမှာဘလောက်ထိမျိုးဆက်กว่าယုံကြည်တာဒီမိုကရေစီနဲ့လူ့အခွင့်အရေးစစ်အာဏာရှင်စင်ချုပ်ငင်းဆိုတဲ့အရာတူဖြစ်ပါတယ်အဲ့ဒီတော့မျိုးဆက်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်။တစ်ချိန်တည်းမှာရင်ခီပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်။အဲတော့တစ်ခါတည်းကျွန်တော်တို့တိုက်ပွဲကြာလာပြီလေအားမလို့အားများဖြစ်တာရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အခက်အခဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ယော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်းကိုအောင်းမြင်ရမယ်ဆိုတဲ့စိတ်ဓာတ်မျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းထဲမှာအောင်မြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးလည်းလေးစားပါန
ော်ဟုတ်ကဲ့ပါမားလက်တဲ့ဂျာကအချိန်ပေးပြီးတော့ပြည့်စုံပြည့်တဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်ဂျမ်းမာစွာနဲ့ဘေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါတယ်ခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ဗုဒ္ဓဘုနည်းနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာတခြားသောလူအခွင့်အရေးတွေနည်းတူလူသားတိုင်းရပိုင်ခွင့်ဖြစ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနလူအခွင့်အရေးနှစ်ပတ်လည်အစီရင်ခံစာထဲမှာဝန်ကြီးဘလင်ကန်ကထည့်သွင်းကြေညာလိုက်ပါတယ်
။ All people everywhere are entitled to it.
no matter where they live, what they believe, or what they don't believe.
လူသားတိုင်းဟာဘယ်နေရာမှာနေနေဘယ်ဘာသာအယူဝါဒကိုဖြစ်ဖြစ်ကိုယ်ကိုယ်ယုံကြည်ခြင်းမကိုယ်ကိုယ်မယုံကြည်ခြင်းဆိုတာဟာသူတို့အလိုအတိုင်းဖြစ်ရမယ်။တခြားသောလူအခွင့်အရေးတွေကိုလေးစားလိုက်နာမှုမရှိရင်ဘာသာရေးလွတ်လပ်ခွင့်ကိုလည်းအပြည့်အဝအကောင်အထည်ဖော်နိုင်မှာမဟုတ်ဘူး။ပြည်သူလူထုရဲ့လွတ်လပ်စွာကြင်ကြံကိုယ်ကိုယ်ခွင့်ကိုအစိုးရတွေကချိုးဖောက်နေရင်ကြံလူအခွင့်အရေးတွေအားလုံးကိုအန္တရာယ်ကျရောက်စေတယ်လို့ဝန်ကြီးဘလင်ကန်ကပြောသွားတာပါ။ကဘာတဟွမ်းကပြည်သူများစွာတို့ဟာဘာသာရေးလွတ်လပ်ခွင့်နဲ့အလှမ်းဝေးနေစေဖြစ်ပါတယ်။ PEW သုတေသနဌာနရဲ့လေ့လာချက်အရနိုင်ငံပေါင်း56နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဟာမြင့်မြင့်မားမားဒါမှမဟုတ်ပြင်းပြင်းထန်ထန်တားမြစ်ခံနေရပါတယ်။အီရန်အုပ်စိုးသူတွေဟာခရစ်ယာန်၊ဘာဟာရီ၊ဂျူး၊ဇိုရိုအက်စတေရီယန်၊ဆိုနီနဲ့ဆူဖီမွတ်စလင်တို့အပါအဝင်ဘာသာရေးလူနည်းစုတွေကိုဆက်လက်ချိန်ချောက်နှောက်ယှက်ဖမ်းဆီးနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းစစ်ခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့တခြားရက်စက်မှုတွေကိုကျူးလွန်ရမှာပါဝင်သူတွေဖြစ်ပါတယ်။ရုရှားနိုင်ငံမှာအာဏာပိုင်တွေဟာမွတ်စလင်လူနည်းစုတွေနဲ့ယေဟောဝါသက်သေခံဂျေဟိုဗာဝစ်နက်စ်တွေကိုအကြမ်းဖက်မှုလုပ်ကြံဆွတ်ဆွဲချက်တွေနဲ့နှောက်ယှက်ဖမ်းဆီးပြီးသူတို့ရဲ့ကိုယ်ပိုင်ပစ္စည်းအုပ်စာတွေကိုသိမ်းဆည်းနေစေဖြစ်ပါတယ်။ဆော်ဒီအာရေဗျာနိုင်ငံဟာခရစ်ယာန်ဘာသာဝင်တသန်းကျော်နေထိုင်တဲ့နိုင်ငံဖြစ်ပေမဲ့ခရစ်ယာန်ဘုရားကျောင်းတစ်ကျောင်းမှမရှိတဲ့တခုတည်းသောနိုင်ငံဖြစ်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာဆိုရင်လေဘာသာကိုးကွယ်မှုဆိုင်ရာဖော်ထုတ်ခြင်းကိုယာဇဝတ်မှုအဖြစ်ကြဲကြဲပြန့်ပြန့်သတ်မှတ်ထားပြီးရှင်ကျန်းနယ်ကဝီဂါမွတ်စလင်တွေအပါအဝင်ဘာသာကြားနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့လူမျိုးတုံးတတ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်နေပါတယ်။တချို့နိုင်ငံတွေကတော့ဘာသာရေးလွတ်လပ်ခွင့်ကိုလေးစားမှုပြသလာတယ်လို့လည်းဝန်ကြီးဘလင်ကင်ကဆိုပါတယ်
။ Last year, the civilian-led transitional government in Sudan repealed apostasy laws and public order laws that have been used.
ဆူဒန်နိုင်ငံမှာအရက်သားဥဆောင်တဲ့ဂျားပြတ်အစိုးရဟာဘာသာကြားလူနည်းစုတွေကိုပြဿနာရှာနှောက်ယှက်ရမှာအသုံးချနေတဲ့နိုင်ငံရေးဝါဒနဲ့ဥပဒေတွေအမိန့်တွေကိုယမန်နှစ်ကပြန်လည်ရုပ်သိမ်းခဲ့ပါတယ်။ Uzbekistan အစိုးရကလည်းဘာသာအယူဝါဒကြောင့်ထောင်ချခံရတဲ့ယာနဲ့ချီတဲ့လူတွေကိုပြန်လွှတ်ခဲ့ပါတယ်။ Turkmenistan နိုင်ငံမှာဆိုရင်လည်းဘာသာတရားအရစစ်မှုထမ်းဖို့ဘာသာယုံကြည်မှုအရညှဉ်းဆန်ခဲ့တဲ့ယေဟောဝါသက်သေခံ16ဦးကိုပြန်လွှတ်ခဲ့ပါတယ်။ဘာသာရေးလွတ်လပ်မှုအတွေ့အမေရိကန်ရဲ့ရှေ့လျားတဲ့ဥဆောင်မှုကိုဆက်လက်ထိန်းသိမ်းသွားမယ်။ဘာသာကိုးကွယ်မှုအခြေပြုအမုန်းတရားတွေခွဲခြားဆက်ဆံမှုတွေအလုံးကိုတိုက်ဖြတ်နိုင်ဖို့အတွက်လူအခွင့်အရေးလှုပ်ရှားသူတွေဘာသာရေးအတိုက်အဝိုင်းနေနဲ့ဆက်လက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောကြားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင်
။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။အမေရိကန်သတင်းသမားအပါအဝင်မြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေအလုံးချက်ချင်းပြန်လွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။အာဏာသိမ်းစစ်တပ်အပေါ်နိုင်ငံတကာရဲ့တစည်းတလုံးတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဟာဆိုရင်မြန်မာနိုင်ငံမှာအရသာအုပ်ချုပ်မှုစနစ်ပြန်လည်ဖြစ်ထွန်းလာစေရည်အတွက်အထောက်အကူဖြစ်နိုင်တယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွမ်အန်ဒရူးစ်က VOA အာရှအစီအစဉ်နဲ့တီးတန့်ဆက်သွယ်မိမျက်မှုမှာပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဘောလ်ကန်ဘော့စကီးယားနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာတို့အင်ကာနီမှာရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေတွေကိုဆွေးနွေးကြပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံကြားသဘောထားကွဲစရာကိစ္စတွေပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာဇွန်လ16ရက်နေ့မှာမျက်နှာချင်းဆိုင်လူချင်းတွေ့ဆုံဖို့ရှိနေပါတယ်ရှင်
။တရင်အချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ကမ္ဘာတစ်လွှားကနားဆင်ကြတဲ့တော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမတို့ရဲ့ VOA အတန်လွှင့်အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မြေးနားဆင်နိုင်ပါရှင်ကျမအင်ဂျင်နိုင်ပါ